မြန်မာပြည်နယ်မှာပြီးခဲ့တဲ့နှစ်တည်းဖြစ်ခဲ့တဲ့ပြည်ခတ်တွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ကြီးရဲ့ဒုက္ခတွေဖြစ်ပြခဲ့ရတဲ့ပေါ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခေါ်ယုံ ICC ကစုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်တဲ့အတွက်လူ့ခွင့်ရေးဖွဲ့တွေကကြေဆွလိုက်ပါတယ်။မြန်မာနိုင်ငံကနေအတင်းအဓမ္မနှင်ထုတ်ခံခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရရှိစေဖို့လမ်းပွင့်စေမဲ့ခြေလှမ်းတရဖြစ်ကြောင်းနဲ့လူ့ခွင့်ရေးလှုံ့ဆော်မှုနိုင်ငံတကာဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International တို့ကလည်းကြေညာချက်တွေထုတ်ပြန်ပြောဆိုလိုက်ကြတာပါ။ ICC ကတော့မြန်မာနိုင်ငံကဖွဲ့ရနိုင်ငံတစ်ခုမဟုတ်ပေမဲ့လူတွေဆုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ကိစ္စအတွက်တရားရုံးကစီရင်ပန်ခွင့်ရှိတဲ့အကြောင်းမနေ့ကပဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဆုံးဖြတ်ချက်ကိုဒီနေ့ပဲကြေညာချက်ထုတ်ပြန်ကြေညာလိုက်ကြတဲ့ Amnesty International ဖွဲ့ကတော့နိုင်ငံတကာတိုင်းဝိုင်းအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူညွန်ရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC ကအရေးယူနိုင်အောင်လွှဲပြောင်းပေးဖို့လည်းတိုက်တွန်းခဲ့တာပါ။လူ့ခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကလည်းဆုံးဖြတ်ချက်ကိုကျေညာကြောင်းပြောပေမဲ့စုံစမ်းစစ်ဆေးရုံတသက်မဟုတ်ပဲအရေးယူနိုင်အောင်နိုင်ငံတကာကကြိုးပမ်းမှုလည်းတိုက်တွန်းထားပါတယ်။ ICC ဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရဖို့ ICC ရှေ့နေချုပ်ဘတ်တူအားဘန်ဆူတာကဧပြီလထဲမှာတင်ပြထားတာပါ။ဒီမှာဆွေးနွေးကြတော့ ICC ရဲ့ဆုံးဖြတ်ချက်တွေကိုလက်ခံမှုသဘောတူလက်ခံမထားတဲ့နိုင်ငံတစ်ခုကိုစုံစမ်းစစ်ဆေးမဲ့အစီအစဉ်ဟာနိုင်ငံကဥပဒေနဲ့မညီရလို့ရဖြစ်အစိုးရမှပဲကန့်ကွက်ထားတာပါ။အခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့လည်းမချခင်တရားဝင်တုံ့ပြန်သွားမှဖြစ်တဲ့အကြောင်းနေပြည်တော်မှာကျင်းပတဲ့ဒေသရှင်လင်းမွေးတွေမြန်မာဆွေးနွေးပြောခွင့်ရသူဦးစောတီကဒီကနေ့ပဲပြောဆိုထားပါတယ်။